ထိုင်းနိုင်ငံပချုကရိုင်ကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနန်းနက်သီးစီတပူထုတ်လုပ်တဲ့ဆက်ရုံမှာမြန်မာနိုင်ငံသားလို့သမားတရားကျော်ကိုဗစ်ကရောဂါပိုးကူးစက်ပြီးဆက်ရုံကိုယာယီပိတ်လိုက်တဲ့သတင်းကိုပြောပြပါမယ်ကျမမအေးပါပါထိုင်းနိုင်ငံမှာတကြောပြန်ဖြစ်လာတဲ့တတိယလိုင်းကိုဗစ်ကရောဂါပိုးကူးစက်မှုမှာတော့ကရောဂါပိုးကူးစက်သူတွေနဲ့သေဆုံးမှုတော့မြင့်တက်လာနေတာပါ ဒီထဲကအခုရပိုင်းအတွင်းပချုကရိုင်ကန်ပြည်နယ်ဟွာဟင်မြို့နယ်အတွင်းကနန်းနက်သီးစီတပူတွေထုတ်လုပ်နေတဲ့ဆက်ရုံမှာကိုဗစ်-19ကရောဂါပိုးကူးစက်နေတဲ့မြန်မာနိုင်ငံသားတရာတစ်ဆက်နဲ့ဦးရှိလာနေတာကြောင့်ပြည်နယ်အာဏာပိုင်တွေကအရေးပေါ်အစည်းအဝေးလုပ်ပြီးရောဂါပိုးထိန်းချုပ်နိုင်ဖို့လှုံ့ဆော်နေကြောင်းထိုင်းသတင်းမီဒီယာတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံသားတရာကျော်ကူးစက်ခံရမှုနဲ
ကူးတယ်လို့ကြားတယ်အခုလောတယ်တော့အစိုးရဒီထဲမှာပဲအဲဆေးုံထဲမှာပဲဝင်းထဲမှာပဲယာယီကျွန်တော်တို့ယာယီဆေးုံပေါ့လေအဲအဲ့လိုမျိုးတရားထားတဲ့ဆေးုံအဲ့လိုမျိုးသူတို့ခေါ်တာ free hospital ပေါ့အဲအဲ့ဒါကိုဖွင့်ပြီးတော့အဲ့လိုမျိုးကူတာထားမယ်အဲ့ဒီလူတွေကိုလည်းအပြင်ပေးမထွက်ဘူးပေါ့နော်အဲအဲ့လိုမျိုးလုပ်မယ်လို့ဟိုအစိုးရကအကြီးညာတယ်သူကျင်းတော့အဲ့ဒီပြည်ရဲ့ဒုတိယနေရဲ့ဒုတိယဟိုဟိုခရံဝင်ပေါ့နော်သူကနေပြီးတော့အဲ့လိုပြောတယ်အဲ့ဒီလူတွေကိုမထွက်သေးဘဲနဲ့ဒီကုပေးမယ်ပေါ့လောစဲအဲ့မှာဖရင်150ရှိတဲ့အဲ့ဒီယာယီ free hospital ကိုသူတို့လုပ်ပေးမယ်အဲ့လိုမျိုးပြောတယ်မပြောရင်အဲ့ဒီဟာကတော့သူတို့ဒီကုဆက်တာကတော့သူတို့ပြောတာပဲအဲ့ဒီဟိုဟင်မှာရှိတဲ့ပျော်ပြေရေးဌာနတစ်ခုကိုတွားလဲတဲ့အလုပ်သမားနေပြီးတော့ကုဆက်တဲ့သူအဲ့လိုမျိုးသူတို့ဟိုပေါ့နော်ခံမှာလဲ
ဒီဆက်ယုံနဲ့မှာကုဆတ်မှုတွေစတင်ကြတဲ့ကဆက်ယုံကိုပိတ်ဖို့ပတ်ဝန်းကျင်ကတောင်းဆိုခဲ့ပေမဲ့ဆက်ယုံကိုဆက်ဖွင့်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုခါမှာတော့ဆက်ယုံကအလုပ်သမားနေတဲ့တန်ရာတွေပါလော့ဒေါင်းလုပ်ထားတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်အဲ့ဒီနေရာကအရင်ထဲကလည်းအရင်ထဲကလည်းအဲ့ဒီပေါ့ပေါ့စားပေါ့နော်ဟိုတစ်ခေါက်ကဟိုတစ်ခေါက်ကဆိုတော့တိတ်မကြသေးဘူးလေပချို့ပေါ့နော်ခုနှစ်ယောက်လာမသိဘူးအဲ့လိုမျိုးကုဆတ်တဲ့အားမဖြစ်တဲ့ဖြစ်တော့ပတ်ဝန်းကျင်ကနေပြီးတော့အဲ့ဒီဆက်ယုံကိုပိတ်ဖို့လော့လော့ဆယ်ပေါ့နော်အဲ့လိုမျိုးဟိုလော့ဒေါင်းတွေရောခြောက်ဝင်ပြောဟိုဟိုစားဝိုင်းပြီးတော့တောင်းဆိုတယ်ဒါပေမဲ့အဲ့ဒါကိုသူကဆက်ပြီးတော့ဒါပေမဲ့ဆက်ပြီးကွင်းလာတယ်လို့ပြောတယ်အခုကတော့ပိတ်တာပေါ့အခုကတော့မပိတ်လို့မမြင်ရတာဆက်ယုံကတော့အဲ့ဒီနေရာကိုဆက်ယုံနဲ့သူတို့ဆက်ယုံလို့ဒီမှာနေတဲ့ဟိုဟာနေရာကိုတော့လော့ဒေါင်းလုပ်လိုက်ရတာပေါ့
လက်ရှိမှာတော့ဟွာဟင်မြို့နယ်အတွင်းကအလုသမားတွေနေထိုင်နေတဲ့နေရာတွေမှာပိုးသက်ဆေးဖြန်းတာတွေလုသမားတွေကိုတော့စက်ယုံတွင်းကနေအပြင်မထွက်ရအမိန့်ထုတ်ပြန်လာပြီးဥပဒေချိုးဖောက်မယ်ဆိုရင်ထောင်နဲ့နှစ်နှစ်ထိအပြစ်ပေးမှာဖြစ်ကြောင်းပြည်နယ်ကာယောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပကျုတ်ဂရီကန်မြို့ပိုင်းမစ္စတာပလော့ဆင်ဟာနီကတော့အခုလိုပြောသွားပါတယ်
။ Today นะครับเฉพาะในส่วนของพื้นที่อำเภอเมืองเนี่ยนะครับเราก็กําหนดไปที่วัดรัตนวิเวกคลองวาน
အခုချိန်မှာတော့ကုဆက်ခံနေရတဲ့ဆေးရုံထဲကအလုပ်သမားတွေကိုအရေးပေါ်ဆေးကုသပေးနိုင်ဖို့ကရင်250ခန့်ယာယီဆေးရုံတွေစီစဉ်ထားပြီးပိုးတွေ့တဲ့နေရာတွေမှာကန့်သက်ချက်စည်းကမ်းချက်တွေထုတ်ပြန်လုပ်ဆောင်နေပါတယ်။မကြာခင်ထိန်းချုပ်နိုင်မှာပါဆိုပြီးပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာတကြော့ပြန်ဖြစ်လာတဲ့ကိုဗစ်တတိယလိုင်းမှာတော့ကုဆက်မှုတွေမြင့်တက်လာနေတာကြောင့်လောလောဆယ်အထိကိုဗစ်အတည်ပြုလူနာပေါင်း 9,900 နီးပါးရှိနေပြီးသေဆုံးသူက363ဦးထိရှိတယ်ဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။